ရှင်နေကြီးဥက္ကိုနီကိုတိခတ်လောက်ကြံမှုမှာဖန်စီတရားရုံးတင်စစ်စစ်ခံရတဲ့တနက်သမားကြည်လင်းနဲ့ပူပေါင်းကြံစီသူအောင်ဝင်းစော်တို့နှစ်ဦးပေါ်မှာတင်ထားတဲ့ရာဇဝတ်ပြစ်မှုဆွဲချက်အမိတ်အားလုံးနီးပါးကိုရန်ကုန်တိုင်းတရားလွှတ်တော်ကမနေ့ကထပ်မံအတည်ပြုလိုက်ပါတယ်အခုလိုတိုင်းတရားလွှတ်တော်ရဲ့တရားသူကြီးရဲ့ဆုံးဖြတ်ချက်အမိတ်ဟာဥပဒေအတိုင်းရရဲဝုံမှန်မှန်ကန်ကန်ဆောင ဆက်ပြီးတော့နားဆင်ပါရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဦးကိုနီကိုရန်ကုန်မင်္ဂလာတုံးလေးစိတ်မှာ2019ခုနှစ်ဇန်နဝါရီလကတနက်နေ့ပြစ်ခတ်လုကြံခဲ့သူကြည်လင်းနဲ့သူ့အမှုတွဲတွေကိုမြောက်ပိုင်းခရိုင်တရားရုံးကချမှတ်ထားတဲ့ဆွဲချက်အမိန့်တွေကိုထပ်မံအတည်ပြုကြောင်းရန်ကုန်တိုင်းတရားလွှတ်တော်ကမနေ့ကအပြစ်သက်ဆုံးဖြတ်ချက်ပေးလိုက်တာပါ။မြောက်ပိုင်းခရိုင်တရားရုံးကတင်ထားတဲ့ဆွဲချက်တွေကတော့တနက်သမားကြည်လင်းကိုလူတက်မှုရာဇသက်ကြီးပုံမှ302နဲ့အပိုက်ခွဲပါအချက်တွေနောက်ပူပေါင်းကြံစီတဲ့အောင်ဝင်းစော်ကိုလည်းရာဇသက်ကြီးပုံမှ302ပါအချက်တွေနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်။ဒီဆွဲချက်တွေအတိုင်းဆက်လက်စစ်ဆေးဖို့ရန်ကုန်တိုင်းတရားလွှတ်တော်တရားသူကြီးဦးအောင်နိုင်ရဲ့အမိန့်ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းဥက္ကိုနီရဲ့အမှုလိုက်တရားလွှတ်တော်ရှေ့နေဦးခင်မောင်ထေကတရားရုံးပြင်ပမှာသတင်းတောက်တွေကိုအခုလိုပြောပါတယ်
။ဒီကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်တရားသူကြီးဟာနော်သူရှေ့မှာရောက်လာတဲ့ကိစ္စမှာအမှုမှာပေါ်ပေါက်နေတဲ့တက်တဲ့ခံချက်တွေအတိုင်းသူရဲရဲဝံ့ဝံ့ဆောင်ရွက်သွားတယ်။ဘသူမျက်နှာမှမထောက်ဘူးဘသူဘက်မှမလိုက်ဖဲနဲ့ဥရင်မျက်နှာကိုတစ်ခုပဲကြည့်ပြီးတော့ဆောင်ရွက်လာတဲ့ကိစ္စမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ကြိုးစားပါတယ်
။ဒါပေမဲ့လည်းအောင်ဝင်းစော်အပေါ်တင်ထားတဲ့နောက်ထပ်ဆွဲချက်တစ်ခုဖြစ်တဲ့လက်နက်ဥပဒေပုံမှန်19ပါအချက်တွေကိုတော့ရန်ကုန်တိုင်းတရားလွှတ်တော်ကပယ်ဖျက်လိုက်ပါတယ်။ဒါနဲ့ပတ်သက်လို့ရှေ့နေဦးခင်မောင်ထေကအခုလိုရှင်းပြပါတယ
်။လက်နက်မှုနဲ့ပတ်သက်ပြီးတော့အောင်ဝင်းစော်ပယ်ဖျက်ပေးလိုက်တယ်။ဘာဖြစ်လို့လဲဆိုတော့ဒီထဲမှာဒါနဲ့ပတ်သက်ပြီးတော့တက်တဲ့ကအထောက်အထားမရှိဘူးလို့တရားရုံးကသုံးသပ်တွေးရှိတဲ့အတွက်ဒီဟာနဲ့ပတ်သက်ပြီးတော့လွှတ်တော်ကနေပြီးတော့လက်နက်မှုနဲ့ပတ်သက်တဲ့ပုံမှောက်ပဲဖျက်ပေးလိုက်တယ်
။ဥက္ကိုနီလှုပ်ကြံခံရမှုမှာပူပေါင်းကြံစီလှုပ်ဆောင်မှုဆိုတဲ့ပုံမှောက်34နဲ့ဆွဲချက်တင်ခံထားရတဲ့ဇေယျဖြိုးကတော့ပြစ်မှုကျူးလွန်သူကိုအားပေးကူညီမှုပုံမှောက်109နဲ့ပြောင်းလဲပေးလိုက်တယ်လို့ရှေ့နေဦးခင်မောင်ထေကပြောပါတယ်
။ကျွန်တော်တို့လည်းကျင့်တတ်တယ်လို့ပဲကျွန်တော်ပြောပြရစီ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လေးစိတ်မှာချိန်လင်းရှိနေတယ်အောင်ဝင်းစော်ရှိနေတယ်ကြည်လင်းအောင်ဝင်းစော်နဲ့ကလွဲလို့ဘယ်သူနဲ့မှအပတ်တဲ့အဆက်ဆက်မလုပ်ဘူးသူတို့နှစ်ယောက်အတူတူပဲဆိုတာကိုကျွန်တော်ကမြင်သားနေတယ်ဒီအပေါ်မှာသူတို့နှစ်ယောက်ကြိုတင်ကြံစီပြီးတော့အကုန်လုံးပူပေါင်းဆောင်ရွက်ခဲ့တဲ့မြင်တဲ့အတွက်သူ34နဲ့ဆွဲချက်တင်ထားတယ်အလားတူပဲဇေယျဖြိုးဟာအမှုမှာပတ်သက်မှုရှိတယ်ဆိုတဲ့အကြောင်းအထောက်အထားတွေတော့ရှိတယ်သို့တော်ညာလည်းပဲအမှုဖြစ်တဲ့နေရာမှာသူမရှိဘူးနော်34အရာဆွဲချက်တင်တယ်လို့တဲ့အနေထားမှာမရှိဘူးဇေယျဖြိုးရဲ့အနေထားဟာနော်ပြမှုကျူးလွန်တဲ့ကိစ္စမှာသူစိတ်တပိုင်းပတ်သက်ကူညီတယ်ဆိုတဲ့အကြောင်းအရာကြောင့်ဆိုရင်တရားကုန်းနဲ့ဆွဲချက်တင်ရမယ်။ဒါလည်းအမှန်ပဲဗျ
။အောင်ဝင်းစော်ရဲ့အကိုဖြစ်သူအချုပ်လွတ်အမခန်ရရှိထားတဲ့အောင်ဝင်းထွန်းကိုတော့မူလဆွဲချက်ဖြစ်တဲ့ပြမှုကျူးလွန်သူတွေကိုလွတ်မြောက်ဖို့ကူညီပေးခဲ့တဲ့ပုံမှ212နဲ့ပဲဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။တနက်သမားကြည်လင်းနဲ့အပေါင်းပါအောင်ဝင်းစော်တို့ကသူတို့ပေါ်တင်ထားတဲ့ဆွဲချက်တွေကိုမချေနှက်တဲ့အတွက်ပြောင်းလဲပြင်ဆင်ဖို့ရန်ကုန်တိုင်းတရားလွှတ်တော်ကိုဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။သူတို့နှုတ်လုံးရဲ့လျှောက်ထားချက်အားလုံးကိုတရားသူကြီးဦးအောင်နိုင်ကပယ်ချခဲ့ပြီးမူလတရားရုံးရဲ့ဆွဲချက်အမိန့်ကိုထပ်မံအတည်ပြုခဲ့တာပါ။တစ်ဖက်မှာလည်းကြည်လင်းအောင်ဝင်းစော်နဲ့အကိုဖြစ်သူအောင်ဝင်းထွန်းတို့အပေါ်မြောက်ပိုင်းခရိုင်တရားရုံးကချမှတ်ခဲ့တဲ့ဆွဲချက်တွေနဲ့ပတ်သက်လို့လုံချံခံရတဲ့ဥက္ကိုနီရဲ့ဇနီးဒေါ်တင်အေးကပြင်ဆင်ပေးဖို့ရန်ကုန်တိုင်းတရားလွှတ်တော်ကိုရှောက်ထားခဲ့တာကိုလည်းတရားရုံးကပယ်ချခဲ့ပါတယ်။အလားတူတနက်သမားကြည်လင်းကိုအုတ်ခဲနဲ့လိုက်လံပစ်ခတ်ဖမ်းဆီးခဲ့တဲ့အတွက်တနက်ထိမှန်တည်ဆုံခဲ့တဲ့အငှားရင်မောင်းကိုနေဝင်းရဲ့ဇနီးကလည်းဆွဲချက်တီပြင်ဆင်ပေးဖို့ရှောက်ထားချက်ကိုတိုင်းတရားလွှတ်တော်ကပယ်ချခဲ့ပါတယ်။ဒါပေမဲ့လည်းတရားသူကြီးဦးအောင်နိုင်အနေနဲ့ဥပဒေကြောင်းအရမှန်မှန်ကန်ကန်ဆုံးဖြတ်ခဲ့တယ်လို့မြင်ကြောင်းဥက္ကိုနီရဲ့အကျိုးဆောင်ရှိနေတွေကပြောပါတယ်။အခုလိုတိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုကျေနပ်မှုမရှိသူတွေအနေနဲ့နောက်တစ်ဆင့်ပြည်ထောင်စုတရားလွှတ်တော်ချုပ်အထိအယူခံလျှောက်ထားနိုင်ပါတယ်။ဥက္ကိုနီလှုပ်ကြံခံရတဲ့အမှုကိုရုံးတင်စစ်ဆေးနေရမှာအချိန်တစ်နှစ်ခွဲကျော်ကြာနေပါပြီ။တရားလိုပြတက်တည်စုစုပေါင်း80ကိုမြောက်ပိုင်းခရိုင်အထူးတရားရုံးကစစ်ဆေးပြီးတဲ့နောက်ဆွဲချက်အမိန့်တွေကိုချမှတ်ခဲ့တာဖြစ်ပြီးဒီလဂျွန်လကုန်ပိုင်းမှာအပြစ်သက်အမိန့်ချမှတ်ဖို့ရှိတယ်လို့တရားရုံးနဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါရရှင်။